ပါရီထိပ်သီးညီလာခံမှာချမ်းသာတဲ့နိုင်ငံတွေကရာသီဥတုပြောင်းလဲမှုအတွက်ဂတိပြုထားတဲ့ဒေါ်လာဘီလီယံတရာကိုအပြည့်အသတ်သဘောတူနိုင်ခဲ့ကြတယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြနေ့မှာပြောကြားလိုက်ပါတယ်
D'abord, il y a eu durant ce sommet des choses très concrètes qui ont été obtenues.
ဒီထိပ်သီးအစည်းအဝေးမှာအောင်မြင်မှုတွေခိုင်ခိုင်မာမာရရှိခဲ့ပါတယ်။ကာလကြာရှည်စောင့်ဆိုင်းခဲ့ရတဲ့ရာသီဥတုဆိုင်ရာဗန္ဒာယီဂရီကဝော့ဒေါ်လာဘီလီယံတရာကိုအပြည့်အသတ်ရနိုင်ခဲ့ပါပြီ။2022ခုနှစ်မှာဂတိပြုထားတဲ့အတိုင်းအထူးအစီအစဉ်နဲ့ပြန်လည်မျှဝေအသုံးပြုနိုင်ဖို့ဒေါ်လာ100ဘီလီယံအထိရရှိခဲ့တာပါ။သဘောတူညီချက်ပါနိုင်ငံတွေအားလုံးကိုကျေးဇူးတင်ပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပါရီထိပ်သီးအစည်းအဝေးပွဲအပိတ်အစည်းအဝေးမှာပြောကြားသွားတာဖြစ်ပါတယ်။ဒီအကူအညီငွေကိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဇီဝမျိုးစိတ်မျိုးကွဲစုံနဲ့တစ်တောတွေကာကွယ်ရေးအတွက်ရန်ပုံငွေအဖြစ်ထားရှိမှာပါ။အခုအပြီးသတ်နိုင်ခဲ့တဲ့ဒေါ်လာ100ဘီလီယံဂတိကဝတ်ဟာဆင်းရဲတဲ့နိုင်ငံတွေရဲ့အမှန်တကယ်လိုအပ်ချက်နဲ့အလန်းကွာဝေးနေစေဖြစ်ပါတယ်။ထိပ်သီးအစည်းအဝေးပွဲရဲ့ရည်ရွယ်ချက်မှာဝင်ငွေနဲ့နိုင်ငံတွေအတွက်ငွေကြေးထောက်ပံ့မှုကိုမြှင့်တင်ရေးနဲ့ကျွေးမြေဝန်တော့ဝန်ဘိုးတွေကိုဖြည့်လျှော့ပေးရေးစစ်ပီးခေဗန္ဒာယီစနစ်တွေပြုပြင်ပြောင်းလဲအစီအစဉ်တွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။